VOA American တန်ကဗိုလ်တူနေမနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ VOA ရဲ့မနက်ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9339လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ50 kHz 9999နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေလည်းဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
နောက်တစ်နှစ်ကျတော့ဝင်ကြီးတွေကိုယ်တိုင်လမ်းဆင်းလျှောက်တယ်ဘယ်သူမှအဖမ်းခံအောင်ငကိုဖမ်းခံရတဲ့လူတွေကအခုချိန်ကြီးတရားစွဲခံရတဲ့အခြေအနေမျိုး
အကြာခင်မှာနားဆင်ရတော့မှာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအာဘော်နဲ့သတင်းဆောင်ပါတွေကိုနားဆင်ရတော့မှာပါခင်ဗျာဦးဆန်မိုးဝင်းနဲ့အတူကူညီတင်ဆက်ထားပါတယ
် The Great New Wild and Gets Frontier of Myanmar What's and allရင်းနှီးတဲ့သဘာဝတန်ခွေဈေးကွက်သရှိတဲ့မြန်မာနိုင်ငံမှာအကောင်းရောအဆိုးပါတွန်းတွဲနေဆိုတဲ့ခေါင်းစဉ်နဲ့ The Barra သတင်းစာမျက်နှာမှာစက်တင်ဘာလ23ရက်နေ့ကဆောင်းပါးရှင် James Bonney ရေးထားတဲ့ဆောင်းပါးကိုအရင်တင်ပြခြင်းပါတယ်ဆရာနာရှင်စနေအောက်မှာနှစ်ပေါင်း50ကျော်အထူးကြံခဲ့ရတဲ့မြန်မာနိုင်ငံမှာရင်းနှီးသဘာဝတန်ခွေလုတ်ကွက်သစ်တွေရှိနေသလိုကြောင်မြင့်တဲ့အခြားသတ္တုတယံဇာတာတွေလည်းထွက်နေစေဖြစ်ပါတယ်ဒါပေမဲ့အခက်အခဲပြဿနာတွေအများကြီးရှိနေတာမို့နိုင်ငံသားတွေလာရောက်ရင်းနှီးမြှုပ်နှံဖို့လက်တွန့်နေကြတယ်လို့ဆောင်းပါးရှင်ပွန်နီကဆိုပါတယ်။ဥပမာ credit card သုံးလို့မရတာတွေနေ့စဉ်ဘဏ်ငွေလွှဲစည်းမှာအများဆုံးဒေါ်လာ 25,000 သာခွင့်ပြုတာ internet line ရှိပေမဲ့နှီးကွင်းလွန်းတာလျှက်စစ်မီမကြာခဏပြတ်တောက်တာကောင်းမွန်တဲ့ယထာပြေးဆွဲရေးမရှိတာတွေလမ်းတွေကလည်းဆုတ်ပြတ်ပြီးလင်းရင်ကွင်းတွေနိုင်ငံတကာအဆင့်မမီတာစတဲ့နေ့စဉ်ဘဝအတွက်အဆင်မပြေမှုပေါင်း 16,000 ရှိနေတယ်လို့သူကထောက်ပြပါတယ်မြန်မာနိုင်ငံမှာကုန်းတွင်းမှန်ရည်နံကိုအနှစ်တရာကျော်ထုတ်ခဲ့ပြီးကမ်းလွန်သဘာဝတန်ခွေထုတ်ခဲ့တာ15နှစ်ကျော်ပဲရှိတယ်ထားအောင်2013နှစ်စီရင်အရဆိုရင်တနေ့ကိုရည်နံပီပါ 16,000 ကျော်ထုတ်နိုင်ပြီးတနေ့ကိုသဘာဝတန်ခွေကုဘပေသိန်းနဲ့ချီထွက်နေပေမဲ့ပြည်တွင်းလုပ်ငန်းကျွမ်းကျင်မှုမရှိတာတွေဝန်ဆောင်မှုအပိုင်းအားနည်းတာတွေရှိနေတာကိုလည်းသူကထောက်ပြထားပါတယ်အပြည့်စုံကိုတော့ flat.com သတင်းစာမျက်နှာမှာဖတ်ရှုနိုင်ပါတယ်
Metric to promote Malaysia products in Myanmar Malaysia ထုတ်ကုန်တွေမြန်မာနိုင်ငံမှာရောင်းအားမြင့်မှုကြိုးပမ်းဆိုတဲ့ခေါင်းစဉ်နဲ့စက်တင်ဘာ22ရက်နေ့တို့ဗနာမာ Malaysia online စာမျက်နှာပါသတင်းတပုတ်ကိုတင်ပြခြင်းပါတယ် Malaysia ရဲ့ထုတ်ကုန်တွေကို October 1ရက်နေ့ကနေ4ရက်နေ့ကြာရန်ကုန်မြို့မှာကုန်စည်ပြပွဲတစ်ခုပြုလုပ်ဖို့ Metric လို့ခေါ်တဲ့ Malaysia ပြပကုန်သွယ်ဖွံ့ဖြိုးရေး Corporation ကသူ့ပြည်တွင်းမှာလှုံ့ဆော်နေပါတယ်လာလာကောင်းတဲ့မြန်မာဈေးကွက်ကိုဝင်တိုးနိုင်ဖို့အတွက်မလေးရှားကုမ္ပဏီ80ကျော်ကိုစီးယုံထားကြောင်းကုန်စည်ပြပွဲတာဝန်ရှိသူတွေကဆိုပါတယ်။2012ခုနှစ်တုန်းကမြန်မာနိုင်ငံမှာမလေးရှားထုတ်ကုန်အမေရိကန်ဒေါ်လာ26တန်းပိုးနီးပါးရောင်းခဲ့ရပြီး2013ခုနှစ်ထဲမှာတော့ဒေါ်လာ32တန်းနီးပါးရောင်းခဲ့ရပါတယ်။ဒီ2014ခုနှစ်ထဲမှာအဲ့ဒီထက်ပိုးပြီးတော့ရောင်းရမယ်လို့ခန့်မှန်းနေပါတယ်။ရောင်းကုန်တွေထဲမှာဆောက်လုပ်ရေးပစ္စည်းအများစုဖြစ်ပြီးကျန်းမာရေးသုံးပစ္စည်းIT နည်းပညာပစ္စည်းတွေလည်းပါဝင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာမလေးရှားရဲ့ယင်းနှိမ့်ညွတ်မှုကလည်း2013ခုနှစ်မှာဒေါ်လာ15သန်းခွဲဖို့လောက်ရှိပြီးတော့မလေးရှားပို့ကုန်ဟာ2014ခုနှစ်ထဲမှာ82ရာခိုင်နှုန်းကျော်တက်လာတယ်လို့ဆိုထားပါတယ်အပြည့်စုံကိုတော့ banama.com online စာမျက်နှာမှာဖတ်ရှုနိုင်ပါတယ
် PTT Start NLG Receiving Terminal Awaits Government Position ဆိုတဲ့ခေါင်းစဉ်နဲ့စက်တင်ဘာလ24ရက်နေ့ထုတ် The Nation သတင်းစာပါဆောင်းပါးရှင်ဝါချရာပွန်တုံရန့်ရဲ့ဆောင်းပါးကိုပြောပြချင်ပါတယ်မြန်မာနိုင်ငံတောင်ပိုင်းဒဝယ်ရင်နဲ့စိတ်ကန်းစီမံကိန်းမှာလုပ်နေတဲ့ထိုင်းနိုင်ငံသဘာဝဓာတ်ငွေ PTT ကုမ္ပဏီဟာစီမံကိန်းတတိယပိုင်းကိုဆက်လုပ်နိုင်ဖို့ထိုင်းအစိုးရစီကခွင့်ပြုမိတ်ကိုစောင့်နေပါတယ် PTT ကုမ္ပဏီဟာဂျပန်မီဆူအီကုမ္ပဏီနဲ့ပူးတွဲပြီးထိုင်းနိုင်ငံထဲမှာလျှက်စစ်တာအားပေးစက်ရုံတစ်ခုလဲပတ်နိုင်ဖို့ NLG လို့ခေါ်တဲ့ဓာတ်ငွေရည်တန့်စင်စက်ရုံအပိုင်းကိုဒဝယ်ရင်နဲ့စီမံကိန်းမှာအကောင့်ထဲဖော်မှာဖြစ်ပါတယ်။2015ခုနှစ်တည်းမှာစတင်မဲ့အဲ့ဒီလျှက်စစ်တာအားပေးစက်ရုံစီမံကိန်းကနေ2022ခုနှစ်ကျရင်လျှက်စစ်မီစားပေးနိုင်ဖို့ရတာပါတယ်။ဒေါ်လာတန်400တန်ဖိုးရှိတဲ့ဒီစီမံကိန်းအတွက်ထိုင်းနိုင်ငံဟာဂျပန် IHI ကုမ္ပဏီနဲ့တောင်ကိုရီးယား POSCO ကုမ္ပဏီတို့ကိုရွေးချယ်လက်တွဲပြီး2019ခုနှစ်ကျရင်လုပ်ငန်းတွေလက်စတတ်နိုင်မှာဖြစ်ပါတယ်။ထိုင်းလျှက်စစ်စက်ရုံလေပတ်ရေးအတွက်လိုအပ်တဲ့ LNG ကိုမြန်မာနိုင်ငံကနေဝယ်ယူသွားမှာဖြစ်ပြီးကျန်းတဲ့လိုအပ်တဲ့အပိုင်းဖြစ်တဲ့တန်းကြိမ်နှစ်တန်းလောက်ကိုလာမယ့်နှစ်ထဲမှာကာတာနိုင်ငံကနေဝယ်ယူတင်သွင်းသွားမှာဖြစ်ပါတယ်။အပြည့်စုံကိုတော့ nationmultimedia.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအာပေါ်နဲ့သတင်းဆောင်မတွေကိုစူးစီးတင်ပြခဲ့တာပါ VOA ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေရေဒီယိုအစီအစဉ်အစာအဆုံးနဲ့တူ TV နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတွားရောက်ကြည့်ရှုနားဆင်နိုင်ပါတယ်အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါAmerican EDN 3 English သင်ခန်းစာကိုဒေါ်လလတန်းကစီစဉ်ဖို့ချမှာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် EDN အသုံးက
In the nick of time
ဖြစ်ပါတယ်စာလုံးပေါင်းက INNTHE the NICK nick OFOf T-I-M-E time ဖြစ်ပါတယ်အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါတယ်ပါတီပွဲလွတ်မလို့လက်မတင်လေးတင်မိလိုက်တဲ့ George Go ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12 just in time to raise a glass and say hello to the new year
Henry ရဲ့ပါတီအသွားကားဘင်းပေါက်တယ်လीဒါပေမဲ့လို့တော်သေးပါရဲ့ဆက်နှစ်ထိုးဖို့9မိနစ်အလိုနှစ်သက်ကိုရက်ခွဲမြောက်ပြီးကြိုဆိုဖို့အချိန်မီလက်မတင်လေးတင်ရောက်သွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12 just in time to raise a glass and say hello to the new year
အချိန်မီလက်မတင်လေးတင်လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
In the nick of time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA မနက်ခင်းအစီအစဉ်တိုင်းမှာဒေါ်လလတန်းကတင်ဆက်ပေးနေတာဖြစ်ပါတယ်ခုတော့အင်္ဂါညတရိပ်လေးလိုင်းအစီအစဉ်ကိုနားဆင်ရပါမယ်။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ထားတာပ
ါ။မင်္ဂလာပါခင်ဗျာ။အင်္ဂါညတရိပ်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။မြမဆွေရတာဝန်ရှိသူတွေသမရဦးသိန်းစိန်အပါအဝင်ပေါ့လေ။ပြည်ထဲမှာပဲဖြစ်ဖြစ်သမရဦးသိန်းစိန်မိန့်ခွန်းပြောတဲ့အခါတွေမှာတခါပြည်ပနိုင်ငံတွေမှာရောက်လို့နိုင်ငံသားသတင်းမီဒီယာတွေနိုင်ငံသားပြည်ပအစိုးရတွေကတာဝန်ရှိသူတွေနဲ့တွေ့ဆုံတဲ့အခါတိုင်းမှာမြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေဘယ်လိုဖော်ဆောင်နေတဲ့အကြောင်းဒီဖော်ဆောင်နေတဲ့အပြောင်းအလဲတွေဟာလူတွေစိုးရိမ်နေသလိုနောက်ကျောင်းပြန်မလှည့်ပါဘူးဆိုတဲ့အကြောင်းထပ်ခါတလေလေအချင်းချင်းပြောဘူးထားတာကျွန်တော်တို့သောတာရှင်တွေသိပြီးသားပါဒါပေမဲ့လည်းတစ်ချိန်တည်းမှာပဲမြန်မာနိုင်ငံတွင်းမှာနိုင်ငံရေးလူမှုရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးရေးယူပြီးတော့အခုချိန်ထိဖြစ်ရတဲ့ကရှိနေတော့မှာပဲတချို့ဖြစ်ရတွေမှာဆိုရင်တန်တရားဖြစ်စရာမေးခွန်းထုတ်စရာကလူဝတ်တာတဲ့ပို့ပြီးတော့မှပြင်းပြင်းထန်ထန်အေးအေးယူသလားဆိုတာမျိုးမေးခွန်းထုတ်တာမျိုးတွေကြားရပါတယ်ဆိုတော့ဒီလိုမျိုးလုပ်နေတာတွေကဟလာဥပဒေစိုးမိုးရေးတာဝန်ရှိသူတွေလို့ပြောတဲ့တာဝန်ရှိသူတွေဘက်ကကြည့်မယ်ဆိုရင်တရားဥပဒေစိုးမိုးရေးကိုတကယ်ပဲအထောက်အကူဖြစ်စေပါရဲ့လားဒီလိုလှုပ်ချင်းအဖြစ်နိုင်ငံရေးလူမှုရေးတက်ကြွလှုပ်ရှားသူတွေကိုကြီးမားတဲ့ဟလာနိုင်ငံတော်တွေလုံခြုံရေးတော်၎င်းချင်းချောက်မှုမရှိပါဘဲနဲ့ဖန်စီတာထိန်းသိမ်းတာအေးအေးယူတာတွေဟာအစိုးရရဲ့ဂုဏ်သိက္ခာနဲ့အစိုးရဘက်မှယုံကြည်ကိုးစားခံထိုင်မှုအပေါ်အနေနဲ့အများထိခိုက်တယ်လို့ကျွန်တော်တို့သောတာရှင်တွေကမြင်ပါသလားဒါကိုအဓိကဆွေးနွေးမှာပါပင်နယ်ဆွေးနွေးဖို့အတွက်ကျွန်တော်လူနှူးကိုရွေးချယ်ဖိတ်ခေါ်ထားပါတယ်တူဦးကကိုတိုင်းလေးရှိနေတူဖြစ်တဲ့အခုချိန်မှာလည်းပဲအာရှလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံလူခွင့်ရေးရာတွေကိုလှုပ်စတောင်းယူလှုပ်ဆောင်နေတဲ့ရှင်နေဦးမင်းလုံဖြစ်ပါတယ်သူကနော်ဝေးနိုင်ငံမှာအခြေစိုက်ပါတယ်နောက်တူကတော့နိုင်ငံချင်းသားမကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံ ABBB ကအတွင်းမှုဖြစ်တဲ့ဦးတိတ်ကိုတိတ်နိုင်မှာဒီနိုင်ငံလည်းပဲဒီနိုင်ငံရေးတရားရေးတို့ကြလို့ရှားသူတွေဖန်စီခံရတဲ့အခါမှာသူတို့ရဲ့စိုးရိမ်မှုစိုးရတာဝန်ရှိသူတွေကိုတွေးဆုံပြောပြတင်ပြတောင်းဆိုနေတဲ့အဖွဲ့တွေကတာဝန်ရှိသူတူဖြစ်ပါတယ်။ဆိုတော့ပထမဆုံးကျွန်တော်တို့ထုံးစံအတိုင်းပင်နယ်ဆွေးနွေးသူနှူးရဲ့သဘောထားကိုရင်ဆိုနှောက်ထောင်ကြည့်အောင်။ကိုမင်းလွင်ဦးခင်ဗျာ။ကိုမင်းလွင်ဦးကရှေ့နှစ်တူဦးဖြစ်တယ်ဟလား။ကိုတိုင်ကတကြွလို့ရှားသူတယောက်ဖြစ်တယ်။ဒါပေမဲ့တချို့ကိစ္စတွေမှာကျွန်တော်ကိုမင်းလွင်ဦးကိုရှေ့နှစ်တူဦးအနေနဲ့ဥပဒေရေးရာအမြင်ကတန့်တန့်လေးပေါ့လေ activist lawyer တယောက်မှုတ်ဖဲနဲ့တကယ်ဥပဒေရေးရာဘိုင်းမှာလုပ်ကိုင်နေသူတယောက်အနေနဲ့ကျွန်တော်မေးခွန်းထုတ်ချင်တာတွေရှိပါတယ်။ဆိုတော့အခုလိုမျိုးတကြွလို့ရှားသူတွေကိုဖမ်းဆီးတာရေးယူတာတွေဒီတရားဥပဒေစိုးမိုးရေးကိုတကယ်ပဲအထောက်အကူဖြစ်စေပါရဲ့လားကိုမင်းလွင်ဦးဘယ်လိုသဘောရလဲ။
အဲ့တော့အဲ့ဒီလိုမျိုးမေးရဆိုလို့ရှိရင်တော့ကျွန်တော်တို့ဥပဒေမှာကျူးလွန်တဲ့ခြေ ိန်တွေကိုကျွန်တော်ပြန်လဲသုံးသပ်ဖို့လိုပါတယ်။ဒါဒီပြစ်မှုကျူးလွန်နေဆိုပြီးတော့ပါစီထိန်သိမ်းခြင်းကာရတဲ့သူတွေကျူးလွန်နေပြစ်မှုတွေဟာတရားဥပဒေစိုးမိုးရေးကိုထိခိုက်အောင်ဖြစ်သလား။အများပြည်သူတွေရဲ့ပြည်ငြိမ်အေးချမ်းရေးကိုအနှောက်အယှက်တကယ်ဖြစ်သွားစေသလား။စတဲ့အခြေလက်ဒီပေါ်မှာကျွန်တော်တို့သုံးသပ်ပြီးတော့သောအမီရမီကွန်ကိုကျွန်တော်တို့ပြန်ပြေးရမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ဒီဖန်စီထိန်သိမ်းခြင်းခံရတဲ့တက်တော်လှူရှားသူတွေဟာဥပမာအပြင်ပြောရရင်များလျှက်စီမီမီယာလို့ပြောနိုင်ထုံးပြီးဆန္ဒပြတယ်။ဒါလည်းဖန်တယ်။နောက်ပြီးတော့တခါငင်းငန်းရေးအတွက်လမ်းလျှောက်ကြတယ်။ဒါကိုလည်းဖန်တယ်။နောက်တခါနောက်တစ်နှစ်ကျတော့ဝင်ကြီးတွေကိုယ်တိုင်လမ်းဆင်းလျှောက်တယ်ဘယ်သူမှအဖမ်းမခံအောင်။ငကိုဖန်ခံရတဲ့လူတွေကအခုချိန်ဒီတရားစွဲခံနေရတဲ့အခြေအနေမျိုးအထိရှိတယ်ဆိုတာတွေလည်းကျွန်တော်တွေ့ရတယ
်။ဟုတ်ကဲ့
အဲ့တော့ဥပဒေကိုလိုရင်လိုသလိုမလိုရင်မလိုသလိုထုတ်ထုတ်သုံးပြီးတော့ဒီလှုပ်ရှားတက်ကြတဲ့သူတွေပေါ်မှာကျွန်တော်ကတော့ဖိနှိပ်တဲ့လှုပ်ရမျိုးလှုပ်လာတယ်လို့ကျွန်တော်ကတော့မြင်ပါတယ
်။ဟုတ်ကဲ့
ဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်တွေကအများပြည်သူရဲ့အကျိုးစီးပွားကိုအကာအကွယ်ပေးနိုင်ဖို့အများပြည်သူတွေအကျိုးရှိနိုင်ဖို့အတွက်ရည်ရွယ်လှုပ်ဆောင်တဲ့လှုပ်ဆောင်ချက်တွေဖြစ်တဲ့အတွက်ဒီအပေါ်မှာတော့အစိုးရပြောသလိုမျိုးဥပဒေအရတချို့ကျူးလွန်ခဲ့တဲ့အမှုတွေရှိလို့ရှိရင်လည်းအနေဆုံးပြစ်ဒဏ်ဖြစ်ငွေဒဏ်ဖြစ်ပါစေအနေဆုံးပြစ်ဒဏ်ဖြစ်ပါစေဒါမျိုးတွေနဲ့စီမံသင့်မှန်လျက်နဲ့အမြင့်ဆုံးပြစ်ဒဏ်တွေပေးပြီးစင်နေဆိုတာတွေကိုကျွန်တော်တို့အမှုတွေလေ့လာခြင်းအပြင်တွေးရှိနေရတယ်ဒါရီကမကောင်းတဲ့အလားအလာဖြစ်တယ်လို့ပဲကျွန်တော်ကတော့ပြောချင်ပါတယ်
ဟုတ်ကဲ့ကိုမလွန်တစ်ခုစဉ်းစားထားပြပါကျွန်တော်ဒီကောင်းစင်တဲ့ဒီအစည်းအဝေးကိုစဉ်းစားပြစ်စီခဲ့တဲ့အခြေခံအကြောင်းရင်းတွေထဲမှာတစ်ခုကဘာလဲဆိုတော့မကြသေးခင်ကဒီဖန်ခံထားရတဲ့အခုလက်ရှိဖန်ခံထားရတဲ့မက်ဖြူနင်းထွေးတက္ကသိုလ်ကျောင်းသားတက္ကသိုလ်အဖွဲ့ဝင်တူဖြစ်တယ်တက္ကသိုလ်ကျောင်းသားတူဖြစ်တယ်ဝမ်ဒီလက်ဘရောင်းတောင်ဂျင်းနီစီမံကိန်းမှာတရုတ်လူသမားလူပြန်ပြေးဆွဲခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူကပါဝင်ကူညီတဲ့အားပေးတယ်ဆိုပြီးတော့သူ့ကိုဆွဲထားတယ်ပုံမှန်ကြီးတွေအတော်ကြီးကြီးနဲ့ဆွဲထားတယ်လို့ကျွန်တော်သိထားတယ်ဒီကနေ့သူ့ကိုပထမဦးဆုံးတင်ရုံထုတ်တယ်သူ့ရဲ့ရှင်းနေကအမတ်ကန်တောင်းတဲ့အမတ်ကန်မပေးဘူးဒီကိစ္စနဲ့မက်ဖြူနင်းထွေးဖြစ်ရတဲ့ပတ်သက်ပြီးတော့ကိုမင်းလူရဲ့သုံးသက်ချက်ကျွန်တော်မကြခင်မှာကိုမင်းလူကိုပြန်လှည့်ပေးပါမယ်နည်းနည်းစဉ်းစားထားပေးပါဆိုတော့အခုလောလောဆယ်ကိုတိတ်နိုင်ကိုကျွန်တော်မေးချင်တာကျွန်တော်သိချင်တာကပြီးခဲ့တဲ့တိတ်မကြခင်ကာလတွေပေါ့လေကျွန်တော်တို့လွန်ခဲ့တဲ့တလနှစ်လတိတ်အဝေးလည်းမဟုတ်ဘူးတိတ်အနီးလည်းမဟုတ်ဘူးအဲ့ဒီကာလတွေအတွင်းမှာမြန်မာနိုင်ငံအတွင်းမှာဟလာတက်ကြွလှူရှားသူတွေနိုင်ငံရေးလူမှုရေးဒီမိုကရေစီတက်ကြွလှူရှားသူတွေအဖမ်းခံရတာလက်ရှိတရားစွဲခံထောင်ချထားတာဖြစ်ရဘလောက်များများရှိပါလဲဦးတိတ်နိုင်လို့မတန်းတင်ထားသလောက်ဟုတ
်ကဲ့ကျွန်တော်တို့ဒီကောက်ရတဲ့ဇင်းကြီးရလို့ရှိရင်တော့တော့ကလမှာစက်ဦးဖမ်းခံရတယ်ဇွန်လလမှာစက်ဦးဖမ်းခံရတယ်မေလမှာကိုဦးဖမ်းခံရတယ်အဲ့အများစုကဒီ2018နိုင်ငံခောက်ခွေးတဲ့အခမ်းအနားတွေဖြစ်ပါတယ်။သူကလည်းဒီ SNN ဒီပေါ့ဒီရှမ်းမူကဒီရှမ်းမူကဒီမျိုးကြီးအဖွဲ့ချုပ်ကဒီလက်ကွဲဥက္ကဋ္ဌပေါ့
။
လက်ကွဲဥက္ကဋ္ဌတရားကဆက်ကွက်တဲ့ဖန်ဆန်းလေ။ဆိုတော့ဒီတစ်ယောက်ကထူးထူးခြားခြားရှိပါတယ်။ဇာတ်လမ်းတွေကတော့ဒီအများစုငေါခောက်ခွေးအဲ့ငေါခောက်ခွေး2018နဲ့ဖန်ဆန်းလေ။အဲ့ဒါဒိုင်မွန်တက်နေကလူတွေဖက်ခံတာကတော့ဒါကဓမ္မရဥဒေစီလက်ထက်မှာတခါမှမတုံ
ဟုတ်ကဲ့
ဖြစ်ခဲ့တဲ့ဥပမာ၅ညနဲ့ဆက်ခံတဲ့လူတွေတို့
ဟုတ်ကဲ့ဆိုအတိလူတွေကိစ္စနဲ့ပတ်သက်ပြီးတော့ဥပမာကျွန်တော်တို့အခုနောက်ဆုံးဒီမက်ဖြူနင်းတွေကိစ္စလူမျိုးပေါ့နော်ကိုတင်ကျော်ပြီးခဲ့တဲ့တလောရပဲထပ်ပြီးတော့အတင်ချခံတဲ့ပုံမှန်ထပ်တူပြီးအတင်ချခံတဲ့ကိစ္စအဲ့ဒါနဲ့ပတ်သက်ပြီးတော့ကိုတိတ်နိုင်တို့ကဒီနိုင်ငံရေးကျင်းသားလက်ချက်နိုင်ငံရေးကျင်းသားစီစီရေးကော်မတီထဲမှာလည်းပါတယ်ဆိုတဲ့အခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကိုတိတ်နိုင်တို့ဘာတွေလုပ်ထားပါသလဲဘာတွေလုပ်နိုင်ပါသလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီကနေ့ကပဲဒီကနေ့ကကျွန်တော်တို့ဒီဥက္ကဋ္ဌဒီလက်ချက်နိုင်ငံရေးကျင်းသားစီစီရေးကော်မတီရဲ့ဥက္ကဋ္ဌဦးစိုးကြီးကိုကျွန်တော်တို့နိုင်ငံဒီ ADD နဲ့ကျွန်တော်တို့ဒီထဲမှာရှိနေတဲ့ FBS တို့နိုင်ငံကျွန်တော်ဟောင်းများအဖွဲ့ကနေပြီးတော့ကျွန်တော်တို့ဒီမတ်ဒီနေတဲ့ကျန်တဲ့ပတ်သက်ပြီးတော့ကျွန်တော်တာတင်ထားပါတယ်အဓိကကတော့သူရဲ့လောက်ဆောင်မှုလေးလေးဒီရဲ့နောက်တစ်ခါဒီကလေးမလေးကဟိုဘလို့မှပြန်မေးခဲ့တဲ့လူမဖြစ်နိုင်ဘူးနောက်တစ်ခါအဲ့အန်လေးဟိုဖိတ်ချောင်းဒီအခြေအနေမျိုးမဖြစ်နိုင်ဘူးဆိုတဲ့ကိစ္စမျိုးတင်ပြတာပြီးတော့ဒီကိစ္စကိုဒီအများဆုံးကြိုက်ကြဖြစ်စေပြီးတော့ဒီလူကိုကြိုက်ဖြစ်စေလို့အကောင်းဆုံးဖြစ်အောင်လုပ်ဖို့ဆိုတဲ့ကိစ္စမျိုးတော့ကျွန်တော်စတင်လာပါတယ
်။ဟုတ်ကဲ့ဦးမလွင်ဦးမက်ဖြူနင်းထွေးကိစ္စကျွန်တော်အခုနည်းနည်းကောက်လိုက်ပါမယ်။ဦးမလွင်ဦးတို့ဥပဒေကြောင်းအရာပြောပါဦးမလွင်ဦးတက်ကြွလှူရှားသူရှေ့နေတူအမြင်နဲ့မပြောပါနဲ့ခင်ဗျာ။ဥပဒေကြောင်းအရာမက်ဖြူနင်းထွေးအပေါ်မှာအခုလက်ရှိဆွဲတင်ထားတဲ့ပုံမှန်တွေကအူမင်းလူပြောလို့ဒါတရားရုံးကိုမထိမမြင်လုပ်တယ်ထိခိုက်စော်ကားတယ်ဒါမို့မို့ကြိုတင်ပြီးတော့ပြောတယ်ဆိုတာမျိုးဥပဒေပုံမှန်နဲ့တက်ရောက်မလားတော့ကျွန်တော်မသိဘူးဒါဦးမင်းလူကအတိအဆုံးဖြစ်မှာပါမဖြစ်ဘူးတင်တို့အခုတက်ထားတဲ့ပုံမှန်တွေကတက်လို့ တက်ထိုက်တယ်တက်တင်တယ်မျှတာတယ်ပုံမှန်တွေလို့အမေလည်းယူဆသလား
ဒီနေရာမှာကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ပြင်းမှုကျွလွန်တဲ့အခြေခံအနေစပြီးတော့ပြောမှာပေါ့နော်အဲ့တော့ပြင်းမှုကျွလွန်တယ်ဆိုတဲ့အခြေခံစပြောမယ်ဆိုလို့ရှိရင်ဖြူနှင်းထွေးကလက်ပတောင်းတောင်ဒီသာကမဟုတ်ပါဘူ
းဟုတ်ကဲ့
နော်အဲ့တော့ဒီအခင်းဖြစ်ပေါ်လာတဲ့ကိစ္စရပ်တွေမှာသူ့အနေနဲ့ပါဝင်ဆောင်ရွက်ပေးတယ်ဆိုတာလေဒီလူကြီးတွေနဲ့စကားပြောတဲ့အခါမှာဆောင်ရွက်ဆရာကနေပါလာရင်ဒေသခံတွေနားမလည်ရှင်းပြဖို့ဆိုတဲ့အဆင့်လောက်ပဲသူပါတယ်လို့ကျွန်တော်သိရပါတယ်အဓိကသူလုပ်နေတာကတော့အဲ့ဒီဒေသမှာရှိတဲ့တောင်လူငယ်သမားတွေရဲ့သားသမီးတွေကိုအဓိကစာသင်ပေးနေတယ်ဆိုတာကိုကျွန်တော်သိထားရတာ
ဟုတ်ကဲ့
နောက်တစ်ခါအခုဆွဲဆိုတဲ့ပုံမှန်ရတဲ့နဲ့ပတ်သက်လို့ဝမ်ပောင်းကုမ္ပဏီတာဝန်ရှိတဲ့သူတွေကိုယ်တိုင်ကကြေအေးပြီးလို့အမှုပိတ်ပြီးသားဖြစ်တယ်ဆိုတာကိုကျွန်တော်သိရတယ
်
အခုဆွဲဆိုထားတဲ့ဥစ္စာကကျွန်တော်တို့ဒီဥပိုင်ကုမ္ပဏီကနေပြီးတော့ပြန်နေတရားဆွဲဆိုတဲ့ကိစ္စဖြစ်တယ်ဆိုတော့ကကျွန်တော်တို့ဒီနိုင်ငံသားသားကတော့အမှုပိတ်ထားတဲ့ကိစ္စမှာဥပိုင်ကုမ္ပဏီကနေပြီးတော့အမှုဖွင့်တဲ့အတွက်ဒီဥစ္စာကိုလုပ်တယ်ဒီမျိုးဆွဲဆိုရဆိုတာကတော့မဖြစ်နိုင်တဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ပြောနေတယ
်ဟုတ်ကဲ့ကျွန်တော
်လည်းဆိုတော့တာဝန်မျိုးသမီးတယောက်အနေနဲ့ဒီယောက်ျားကြီးမကြီးနှစ်ဦးကိုပြန်ပြီးထွက်နိုင်ဖို့ဆိုတာကဘေးအထောက်အကူအများကြီးလိုပါတယ်ဒီလိုမျိုးအမျိုးသမီးတယောက်တည်းနဲ့ဆောင်ရနိုင်တဲ့ကိစ္စရမျိုးမဟုတ်ဘူးဆိုတာထင်ရှားနေပါလျင်နဲ့ယခုလိုမျိုးပုံမှန်ကြီးတက်ပြီးတော့ဆွဲထားတဲ့ကိစ္စကတိမ်မသိမ့်တော့ဘူးဆိုတာပထမဆုံးပြောနေတ
ယ်ဟုတ်ကဲ့
ဥပမာကပေးလို့မရတဲ့ပုံမှန်ဖြစ်ပြီမဲ့လေဒီပြင်းပြင်းနဲ့ညှိစွာခြင်းမရှိဘူးဆိုလို့ရှိရင်တရားရုံးဆင်ခြင်တုံတရားရဒါတွေကဆောင်ရွက်ပြီးမှဆိုရင်ဆောင်ရွက်ပြီးလို့ဖြစ်နိုင်တဲ့ကိစ္စတွေဖြစ်တယ်ဆိုတာကိုပဲကျွန်တော်ကတော့ပြောနေပါတယ်
ဟုတ်ကဲ့ဥမှုအဲ့မှာခဏရထားပါကျွန်တော်လည်းပဲကျွန်တော်ကိုယ်တိုင်နားမလဲတာကဟာလာဒီပြန်ပေးဆွဲခံရတာကမြန်မာတရုတ်ဝမ်ပောင်ကုမ္ပဏီကအလို့သမားဝန်ထမ်းတို့တခါဒီပြန်ပေးမှုမှာပုံမှန်ပတ်သက်တဲ့ဆိုပြီးတော့မတ်ဖြူနင်းထိုးကိုတရားဆွဲတာကမြန်မာဥပိုင်ကဆွဲတယ်ဆိုတော့ကျွန်တော်လည်းအဲ့ဒီအဆက်ဆက်ကိုတော့ကျွန်တော်သိနားမလဲလောက်ဆိုတော့ကျွန်တော်အခုပေါင်းဆွေးနွေးမဲ့လူတွေဘက်ကိုတစ်ချက်အလှည့်ပေးပါအောင်မယ်ပထမဦးဆုံးကကျွန်တော်တို့အလွတ်တီချလွတ်လပ်တဲ့သတင်းစာစာနယ်ဇင်းသမားတို့ဖြစ်တဲ့ကိုဆိုင်ထွန်းအောင်လွင်ကိုဆိုင်ထွန်းအောင်လွင်ကျွန်တော်တို့အခုရှင်းနာရှေ့မှာတော့ကဆွေးနွေးခဲ့ကြတဲ့လူမျိုးပေါ့လေဒီလိုဖြစ်နေတဲ့အခြေအနေတွေကကိုဆိုင်ထွန်းနဲ့ကိုထွန်းအောင်လွင်ကကိုတိုင်ကစာနယ်ဇင်းသမားဆိုတော့လူလူကြားမှာသွားလာနေသူလူလူအတန်ကြားနေသူဆိုတဲ့အခါကျတော့လူလူကလူတွေပေါ့လေကိုဆိုင်ထွန်းအောင်လွင်ကြားတော့လူတွေကဒီအပေါ်မှာဘလို့သဘောထားရှိကြတယ်လေဒါတွေနဲ့ပတ်သက်ပြီးတော့အစိုးရဘက်မှာဒီလိုလှုပ်တာမကောင်းဘူးဒီလိုလှုပ်တဲ့အတွက်အစိုးရဘက်မှာယုံကြည်မှုနေတယ်ဆိုတဲ့ဟာမျိုးတွေကြားရသလားဒါမှမဟုတ်အဲ့လိုမထင်ကြဘူးလား
ဟုတ်ကဲ့တော်တော်များများတော့ဒီလိုကိစ္စတွေဖြစ်လာတယ်ဆိုရင်ပေါ့လေဒီအစိုးရဘက်ကတော်တော်လေးကိုယုံကြည်နေကြတာတွေ့ရတယ်ဒါနောက်ဒီလင်းလာသုံးတတ်သူတွေရဲ့အနေထားရဆိုရင်ဒီဟာတွေကဒီလိုအကန့်တမဲ့သွားနေတဲ့ဒီသူတွေကြောင်းလေးနဲ့ဆိုင်ရလို့လည်းပြောကြတယ်ဥမာအချင်းပေါ့ဗျာဒီအကန့်တမဲ့သွားတဲ့လူကလေးကဒီသူတွေကြောင်းလေးရသမီးရတဲ့ရေးလာလို့လည်းနားလဲခါတာကြောင်းလေးဆိုတော့သူတို့ရဲ့အရင်စိတ်အုပ်စုရဲ့ဆိုစီဝါကိုကာကွယ်ဖို့ဒီ transition period ကိုနေနဲ့သွားနေတဲ့အနေအထားဆိုတော့လေဒီအချိန်မှာကြုံတွေ့ရမယ်ဥပမာသူတို့အချိုးစီးပွားကိုဒါကဟိုထိခိုက်နိုင်တဲ့ကိစ္စမျိုးတွေဆိုရင်သူတို့နေတဲ့ဒါနမူနာပဲဆိုတဲ့သဘောတူနဲ့စတဲ့နယ်ဘောမျိုးရှိတယ်လို့သုံးသပ်ကြရတာဥပမာအပြင်ဒီကိုနေမျိုးကြောင့်ကိစ္စဆိုလည်းအဲ့လိုပေါ့ဒီမကွေးက energy အလုပ်မှုဆောင်ပေါ့လေသူတို
့
က၄၃၆ဆိုရင်တတ်မလို့နဲ့ပတ်သက်နေတဲ့နောက်ခုဒီ March နဲ့တွေ့ကိစ္စဆိုရင်လည်းကျွန်တော်တို့ဒီပခုတ်ကူခိုင်တွဲမှာဒီကျန်တဲ့လေးစီဆန်းလာတဲ့ကိစ္စမျိုးလိုမျိုးဖြစ်နေတယ်။ဆက်ပေါ်နဲ့ပတ်သက်နေတဲ့ကိစ္စမျိုးတွေကသူတို့ကနားတော့ဒီလိုယူဆကြတယ်လား။ဒီအချိုးစီးပွားတွေကြောင့်ပဲဒါချိန်ချောက်တဲ့ဘောလုံး
ဟုတ်ကဲ့ဆိုတော့ကိုစန်းထွန်းအောင်လင်းတကယ်ပဲဒီလိုအခြေအနေတွေကိုဆိုလိုချင်တာကဟာလာဆန္ဒပြတယ်ဆိုတာလည်းပဲကျွန်တော်တို့ကဒါတနိုင်ငံလုံးကဆန္ဒပြနေတာမဟုတ်ပါဘူးလူလူရန်စားဘောင်းဆိုကဆန္ဒပြနေတာမဟုတ်တချို့နေရာလေးတွေတချို့လူတွေကွက်ပြီးတော့ဖြစ်နေတဲ့အခြေအနေပါဒါတော့မှန်ပါတယ်ဒီလိုမျိုးဖမ်းတာစီးတာတွေတကြွလူချောက်သူတွေဖမ်းခံတယ်ကုညီပေးသူတွေဖမ်းခံတယ်ဆိုတာကိုကောလူလူကြားထဲမှာတကယ်သိကြရလားသတိပြုမိကြရလား
သတိပြုမိကြရတယ်လို့ရှိတယ်ပေါ့နော်အဓိကအားဖြင့်တော့ဒီမျိုးပေါ်လူသားသားတွေတော်တော်များများသတိကောင်းပြီးလောက်တော့ကျွန်တော်သတိကောင်းပြီးဒီလောက်တော့ကျွန်တော်များများတော့သတိပြုမိကြတယ်ဒါပေမဲ့တချို့သိလက်ဆောင်သားတွေသိလက်တော်ဆောင်သားတွေဒီမီဒီယာကောင်းလေးသိမဖြစ်တဲ့နေရာတွေကတော့ဒီပေါ့လေအဲ့ဒါမျိုးတွေကတော့ဒီအခြေအနေတွေသိကြတာမရှိဘူးလေ
ဟုတ်ကဲ့ခင်ဗျာ
တချို့ကတော့လည်းမသိတဲ့အတွက်ဟိုသူတို့ကလည်းဒိတ်နေဒိတ်နေချစ်တော့အဲ့လိုမျိုးတွေပြန်ဟိုတဲ့ပြန်ဆန္ဒပြတယ်အဲ့အချိန်မှာပြန်ပြီးအဲ့လိုမျိုးဖြစ်နေတာဆန်နေရလည်းနေတဲ့ကိစ္စတွေလည်းတွေ့ရတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အခုတခါဒါရဲ့ပါဝင်ဆွနေမယ်နောက်တော့ရှင်တူကိုဖိတ်ခေါ်ပြစီသူကကိုမျိုးကရှင်နေတူလည်းဖြစ်တယ်ဥကျော်လင်းပါဥကျော်လင်းကြားပါလားခင်ဗျာ
ဟ
ဟုတ်ကြပါခလား
ဟုတ်ဥကြော်လင်းဘလို့သဘောရပါတယ်လေဒီလိုမျိုးဟလာတကြွာလူရှားသူတွေကိုဖမ်းဆီးတယ်ရေးယူတယ်ပုံမှန်ကြီးကြီးတက်တယ်ဒါတွေကတရားဥပဒေစိုးမိုးကိုတကယ်ပဲထောက်ကူဖြစ်ပါသလားဒီလိုလုပ်တဲ့အတွက်အစိုးရရဲ့ဂုဏ်သိက္ခာနဲ့ယုံကြည်မှုပေါ်မှာထိခိုက်တယ်လို့ရောဥကြော်လင်းမြင်ပါသလ
ားအဲ့ဒါကတော့ concept တွေကသူအတွေ့ခေါ်ပဲဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်ကတော့သောသောတော့ဗျာကျွန်တော်ပို့ထားတဲ့စာမှလို့ပါပဲဒီအောင်မလားအလုံးကြီးပြောလိုက်တာကအပြင်တော့ဒီအစိုးရကဒီဒေါ်ကြီးအောင်ဆိုသွားတယ်အဲ့ဒါကျွန်တော်တို့ပြောင်းပလာတာနှုတ်ရတာအများကြီးပြောင်းပလာတာနှုတ်ရတာအများကြီးအခုတော့ဖော်ချစ်တော့နာရက်မောင်မောင်ရေဆိုပြီးတော့မှကျိုးတို့ကဘာလာသမိုင်းလေးဝုတ်ပြီးတော့အရင်ကစင်မဘိမတက်ခွင့်ရှိတော့ရောက်ချက်ကမဲ့ဘိမလိုဝုတ်ပြီးဆိုပြတဲ့ခါမှာသူတို့ကဟောအခါရောင်းနေကြီးရောကြီးရပုဒ်ကရောကြီးတဲ့ခါမှာဟုတ်လေဘုန်းကအယောင်သဘောကြတယ်ဆိုတော့
ကိုတိတ်နိုင်ဒီလိုကိစ္စတွေမကြခင်မှာတိတ်မကြခင်မှာပေါ့လေ2005ရွေးကောက်ပွဲ2005ရွေးကောက်ပွဲအပြီးအဲ့လောက်မှများရက်သွားမယ်ပြီးသွားမယ်လို့ကိုတိတ်နိုင်မျှော်လင့်ပါသလား
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီလက်တက်မျိုးလေးကတော့ဆက်ပြီးတော့ဖြစ်နေမှာပါလေ
ပူရောများလာမှာလား
ဟုတ်ကဲ့ကျွန်တော်တို့ရဲ့တက်ချက်ရဆိုလို့ရှိရင်တော့ဒီလိုမျိုးဆက်ပြီးတော့ဟိုဖန်ဆင်းနေဦးမယ်တက်ချက်လှုပ်ရှားတဲ့လူတွေကိုပုံမှန်အမျိုးမျိုးတက်ပြီးတော့ဖန်ဆင်းနေဦးမယ်ဆိုလို့ရှိရင်တော့နိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စလေးကတော့ပိုပိုပြီးတော့ဟိုများလာဖို့ရှိရဆိုတာကတော့အကြိမ်ကြပါပဲ
ဟုတ်ကဲ့ခေါင်းစဉ်တော့တိတ်မဆိုင်ပါဘူးကျွန်တော်ဒီနေရာမှာကိုတိတ်နိုင်ကိုဖြတ်မိလိုက်ခြင်းနဲ့ကိုတိတ်နိုင်လက်ချက်နိုင်ငံချင်းသားစစ်စီကော်မတီနေနေနဲ့ဥပမာမတ်ဖြူနှင်းထွေပေါ်လိမတ်ဖြူနှင်းထွေကိုတတ်ထားတဲ့ပုံမှန်တွေကရာဇွေးပုံမှန်တွေပါသူ့လိုလူမျိုးရဲ့ကိစ္စကိုရောနိုင်ငံချင်းသားလို့သတ်မှတ်သလား
ဟုတ်ကဲ့ကျွန်တော်တို့ရဲ့နောက်ဆုံးပြီးခဲ့တဲ့လ16/19/18မှာကျွန်တော်တို့ဒီနိုင်ငံရေးကိစ္စတွေကိုဖွင့်ဆိုချက်ဒီအလို့လို့ဆက်လက်လုပ်ခဲ့တယ်ဒီရဲ့အခြေအကျဆိုလို့ရှိရင်တော့ကျွန်တော်ကနိုင်ငံရေးလှုပ်ရှားနေတဲ့လူတွေကိုပုံနိုင်ငံရေးရည်ရွယ်ချက်နဲ့ပုံမှန်အမျိုးမျိုးတက်ပြီးဖန်ဆီးထောက်ထားတဲ့လူတွေကလည်းနိုင်ငံရေးအကျဉ်းသားဖြစ်ပါတယ်ဆိုတဲ့သိက္ခာမျိုးလည်းပါပါတယ
်ဟုတ်ကဲ့
ဒါကြောင့်မို့သူကနိုင်ငံရေးအကျဉ်းသားဖြစ်မှာပါဟုတ်ကဲ့သူကဒီနိုင်ငံရေးလှုပ်ရှားမှုကြောင့်ဟိုအဲ့ဒီအကြောင်းဖန်ဆီးကြတာမဟုတ်ဘဲနဲ့ဒီရဲ့ဆိုတ
ဲ့
ဘာမှမတက်ဆိုင်တဲ့ပုံမှန်တဲ့အဖန်ကလည်းကတော့ဟိုဘယ်လိုပြောမှတော့မသိတဲ့အခြေအနေမျိုးဖြစ်ပါလေ
ဟုတ်ကဲ့ဗျာ
ဒါတခုကတော့သူကနိုင်ငံရေးထောင်ချသွားတယ်ကနိုင်ငံရေးကျင်းသားဖြစ်မှာ
ပါဟုတ်ပါ
သူကဒီနေ့ထိကြောက်ကြမတရားတွေပ
ါဟုတ်ကဲ့ခင်ဗျာတော်တော်ရှင်တယောက်ကကာတွန်းလေးဆွဲပြီးတော့ပို့ထားပါတယ်မြန်မာနိုင်ငံရဲ့ခြေနေကတော့ကျွန်တော်တို့ခေါင်းဆောင်ကြီးတွေကဘာကိုရပင်းနဲ့ကြော်ပြီးတော့ညနဲ့ညထားသလိုနောက်ကျောင်းပြန်မလဲပါဘူးရှေ့သွားနေပါတယ်တဲ့သူကာတွန်းကတော့ခေါင်းပေါင်းထားတဲ့လူကြီးတူကမြင်းကိုနောက်ပြန်ဆွဲပြီးတော့ပြေးစမ်းဟဲ့ရှေ့ကိုလို့ဒီထားပါကြောင်တင်ပြရင်ဒီကနေ့စီစဉ်ဒီကုန်းချုပ်ပါတယ်နောက်တစ်ပတ်ပြန်ဆောင်ကြပါမယ်ခင်ဗျာ
ကိုကျော်သိန်းတင်ဆက်သွားတဲ့ဒရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာVOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် American နိုင်ငံတကာဖွံ့ဖြိုးမှု Agency USAID ရဲ့အကူအညီနဲ့နိပေါ်နိုင်ငံအတွင်းသဘာဝဘေးရန်တွေနဲ့တခြားစစ်ဖြစ်စီမှုဆိုင်ရာကိစ္စရပ်တွေမှာအလင်းအမြအကူအညီပေးနိုင်ရေးအတွက် American Dollar တန်း80အထိအကူအညီပေးမယ့်အစီအစဉ်၃ခုကိုနိပေါ်နိုင်ငံဆိုင်ရာ American တန်ယုံကကြေညာလိုက်ပါတယ်။နိပေါ်နိုင်ငံခတ္တပါနုမြို့မှာကျင်းပတဲ့ခန္ဓာရည်ရှိမှုဆိုင်ရာထိပ်သီးညီလာခံအတွင်းအဲ့ဒီလိုအကူအညီပေးမယ့်အစီအစဉ်ကိုကြေညာလိုက်တာဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲကိုအစိုးရအရာရှိတွေ၊ပုံမြင့်မှုဆိုင်ရာကြွမ်းကျင်သူတွေတက်ရောက်ခဲ့ပြီးအလွန်ကျွံဆင်းရဲနွမ်းပါမှုစားနပ်ရိက္ခာလုံခြုံမှုဥရုယာတီပြောင်းလဲမှုဒဏ်စတဲ့အခက်အခဲနဲ့နေပြီးတစ်ခုနဲ့တစ်ခုဆက်နွယ်နေတဲ့နိလန့်တွေကိုဆွေးနွေးတိုင်ပင်ခဲ့ကြပါတယ်။အသက်သေဆုံးမှုရောကြရေးတိုင်းပြည်အတွင်းစီးပွားတိုးတက်ဖွံ့ဖြိုးရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအပေါ်မိခိုးအားထားနေရမှုရောကြရေးစတဲ့လုပ်ငန်းတွေကိုနိပေါ်အစိုးရရဲ့ဦးဆောင်မှုအောက်မှာအမေရိကန်ပြည်ထောင်စုကကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။စီးရဲမှုပပျောက်ရေးအတွက်လှုပ်ဆောင်တဲ့နေရာမှာခန္ဓာရည်ရှိဖို့ဟာမရှိမဖြစ်လိုအပ်တဲ့အရာဖြစ်ကြောင်းရည်ကြည်တာမြေပြိုတာတွေကိုမတားဆီးနိုင်ပေမဲ့စူးစမ်းအားထုတ်ပြီးရယူထားတဲ့ဖွံ့ဖြိုးမှုတွေဆုံးရှုံးပြီးမိသားစုတွေကိုမထိခိုက်ရလေအောင်မဟာဗျူဟာကြကြစူးစမ်းလှုပ်ဆောင်နိုင်ကြောင်းထိပ်သီးဆွေးနွေးပွဲအတွင်းနိပေါ်နိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးပီတာဘိုဒီကပြောပါတယ်ခန္ဓာရင်းရှိမှုဟာဆင်းရဲမှုတိုက်ဖျက်ရေးနဲ့ရေရှည်တည်တံ့တဲ့ဖွံ့ဖြိုးမှုရရှိအောင်လှုပ်ဆောင်ရေးတို့အတွက်မရှိမဖြစ်လိုအပ်တဲ့အခြေခံအဆောက်အဦဖြစ်သလိုသဘာဝဘေးအန္တရာယ်တွေရဲ့အကျိုးသက်ရောက်မှုနဲ့အောင်လှုပ်ဆောင်ပေးတဲ့အချက်ဖြစ်တဲ့အကြောင်းအဲ့ဒီအချက်တွေကိုအကောင့်ထဲပေါ်ဆောင်မှုအတွက်နီလန်းပေါင်းစုံနဲ့တီထွင်ကြံစားဖို့လိုအပ်သလိုအလွှာဆောင်ကပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တဲ့အတွက် USAID အနေနဲ့ဒီအချက်တွေဟာဦးစားပေးလှုပ်ဆောင်တဲ့အကြောင်းမိမောင်းထုတ်ပြတဲ့အပေါ်အထူးကျေးဇူးတင်ရှိပါကြောင်းထိပ်သီးဆွေးနွေးပွဲမှာအထူးအသက်တော်အဖြစ်တက်ရောက်လာတဲ့နီပေါ်အစိုးရအမျိုးသားစီမံကိန်းကော်မရှင်ဒုတိယအကြီးအကဲဒေါက်တာဂိုဗင်ဒါပိုခရဲကပြောပါတယ် နီပေါ်နိုင်ငံအတွင်းကရာကျေးဒေသတွေမှာခန္ဓာရီရှိမှုစီမံကိန်းအတွေ့ USAID ကဒေါ်လာတန်း80အထိအကူအညီပေးသွားမှာဖြစ်တဲ့အပြင်တဘာဝဘေးရန်ရဲ့ရှော့ချရေးအစီအစဉ်နဲ့ရာသီဥတုပြောင်းလဲမှုကိုလိုက်ပြီးစားနပ်ရိက္ခာနဲ့အာဟာရဖူလုံရေးအတွက်ဆောင်ရွက်မဲ့အစီအစဉ်ရေကြီးမှုမကြာခဏဖြစ်ပွားလေးရှိတဲ့နေပေါ်နိုင်ငံအရှေ့ပိုင်းဒေသအတွက်ရေကြီးမှုကြိုတင်သတိပေးချက်ထုတ်ပြန်ရေးလုပ်ငန်းတွေမှာအသုံးချဖို့ USAID နိုင်ငံတကာတဘာဝဘေးရန်ရဲ့အကူအညီပေးရေးရုံးကဒေါ်လာ5သိန်းနီပေါ်နိုင်ငံအတွင်းရေရှည်စားနပ်ရိက္ခာဖူလုံရေးအတွက်နည်းပညာသစ်တွေပေါ်ထွန်းလာရေးသိပ္ပံနဲ့နည်းပညာပြိုင်ပွဲကျင်းပပေးဖို့အတွက်ဒေါ်လာ3,000,000အကူအညီပေးသွားမှာလည်းဖြစ်ပါတယ်။နည်းပညာသစ်တွေပေါ်ထွန်းလာရေးပြုလုပ်မဲ့အဲ့ဒီသိပ္ပံနဲ့နည်းပညာပြိုင်ပွဲကိုထိပ်သီးဆွေးပွဲအတွင်းမှာကျင်းညာလိုက်တာဖြစ်ပြီးတဦးချင်းအစိုးရမဟုတ်တဲ့အဖွဲ့အစည်းတက္ကသိုလ်ကောလိပ်တွေနဲ့တခြားပုဂ္ဂလိကလုပ်ငန်းရှင်တွေအနေနဲ့တိုင်းပြည်အလဲပိုင်းနဲ့အနောက်ပိုင်းဒေသတွေမှာကြုံတွေ့နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်ရည်ရွယ်ပြီးတီထွင်ကြံစကြဖို့ဖိတ်ခေါ်ထားတာဖြစ်ပါတယ်။အခုအကူအညီပေးမဲ့အစီအစဉ်ထဲမှာရေကြီးမှုငရင်လုံးမှုရာသီဥတုပြောင်းလဲမှုဒါမှမဟုတ်ရာသီဥတုပြောင်းလဲမှုကြောင့်ပြောင်းလဲလာတတ်တဲ့ယောဂဗျာတွေနဲ့ရင်ဆိုင်ရတဲ့အခါဒေသခံတွေအနေနဲ့ကြီးမားစွာပျက်စီးဆုံးရှုံးရမယ့်အရေးကရှောင်ရှားပြီးပြောင်းလဲထူထောင်ရေးလုပ်ငန်းတွေအချက်ချင်းလှုပ်ဆောင်နိုင်ရေးတို့ပါဝင်ပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုဟာအနာဂတ်မှာကြုံတွေ့နိုင်တဲ့စင်ခေါ်မှုတွေကိုရင်ဆိုင်နိုင်အောင်နီပေါ်နိုင်ငံနဲ့ဒီကနေ့လက်တွဲလှုပ်ဆောင်နေခြင်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOA ကိုစာရိုက်ကတဆင့်လဲစာရေးသားနိုင်ပါတယ်။လိစာက VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ။ဗိုလ်ထူးနေ့ညနေပဲ6နာရီခွဲကနေ9နာရီအထိ VOA အစီအစဉ်တွေထုတ်လွှင့်တဲ့အခါလိုင်းနိုမီတာ70 kHz 10953လိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုဦးစံမိုးဝေကပြောပြပါမယ
်။ Syria နိုင်ငံမှာရှိနေတဲ့ Islamic State IS လို့ခေါ်တဲ့ Islam စစ်သွေးကြွတွေကိုလေကြောင်းကနေပထမဦးဆုံးစတင်တိုက်ခိုက်မှုတွေပြုလုပ်လိုက်ပြီးဖြစ်တယ်လို့ American ပြည်ထောင်စုကကြေညာလိုက်ပါတယ်။ဘာကြောင့်လဲဆိုတော့ Syria အစိုးရအနေနဲ့သူ့နိုင်ငံအတွင်းမှာအခြေစိုက်တဲ့စစ်သွေးကြွတွေကိုအဆုံးသတ်သွားအောင်မလုပ်နိုင်တာဓမ္မမဟုတ်ရင်မလုပ်တာဖြစ်တဲ့အတွက်အခုလိုအရေးယူဆောင်ရွက်ရတာဖြစ်တယ်လို့ပြောပါတယ်။ IS စစ်သွေးကြွတွေဟာ Iran နိုင်ငံကပြည်သူတွေကိုတိုက်ခိုက်ဖို့အတွက်ငွေကြေးထောက်ပံ့မှုတွေလေ့ကျင့်သင်တန်းပေးတာတွေကိုဆီးရီးယားနိုင်ငံအတွင်းကနေပြီးတော့ဘေးရန်ကြီးရဲ့ကျင်းရှင်းစွာနဲ့လုံခြုံစွာလုပ်ကိုင်လျက်ရှိတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့တန်တမန်ဆင်မတာပါဝါကကုလသမဂ္ဂထွေထွေအတွင်းရေးမှူးချုပ်ဘန်ကီမွန်းကိုအစာရေးပြီးတော့အကြောင်းကြားခဲ့ပါတယ်။ဆီးရီးယားနဲ့ပါကစ္စတန်နိုင်ငံတွေမှာရှိတဲ့အစ္စလာမစ်စစ်သွေးကြွတွေနဲ့ပူးပေါင်းနေဆိုတဲ့ဆွဆွဲချက်နဲ့အမျိုးသား26ယောက်ကိုဖမ်းဆီးလိုက်တယ်လို့အဇာဘာဂျန်တာဝန်ရှိသူတွေကပြောပါတယ်။ဆွဆွဲချက်ထဲမှာတော့တရားမဝင်လက်နက်ကိုင်ဖွဲ့စည်းတွေမှာပါဝင်ဆောင်ရွက်မှုအဲ့ဒီတရားမဝင်လက်နက်ကိုင်ဖွဲ့တွေကိုဆစ်လက်နဲ့ပစ္စည်းနဲ့ပောက်ကွဲပစ္စည်းတွေထောက်ပံ့ကူညီမှုစတာတွေပါဝင်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာတခြားကမ္ဘာခေါင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့တခြားကမ္ဘာခေါင်းဆောင်တွေဟာကမ္ဘာကြီးကိုဖန်လုံတန်းငွေထုတ်လုပ်မှုအန္တရာယ်ကနေကာကွယ်ပေးရေးအတွက်လှုပ်ဆောင်ကြဖို့တိုက်တွန်းခဲ့ကြပါတယ်။ကမ္ဘာပေါ်မှာဒုတိယလူထုညဉ့်ဉန်းမှုအများဆုံးပြုလုပ်တဲ့နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာကြီးရဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုအပေါ်မှာတာဝန်ယူမှာဖြစ်တယ်လို့ကုလသမဂ္ဂရာသီဥတုဆိုင်ရာထိပ်သီးညီလာခံမှာသမ္မတဥဘမကပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်မှာကာဗွန်ထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့ဒုတိယဝန်ကြီးချုပ်ဇန်ဂေါလီနဲ့လည်းမိန့်ခွန်းမပြောခင်မှာတွေ့ဆုံခဲ့ကြောင်းတရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ဟာကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်တဲ့အတွက်ကာဗွန်တန်းငွေထုတ်လုပ်မှုကိုထိန်းချုပ်နိုင်ဖို့အတွက်ဥဆောင်ပြီးတော့လှုပ်ကြဖို့သဘောတူညီခဲ့တယ်လို့မစ္စတာဥဘမကပြောပါတယ်။
ဦးစံမိုးဝေကသတင်းကျဉ်းချုပ်တွေကိုကြေညာခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုငိမ့်ညမ်းဖြစ်ပြီးအတန်လွင့် engineer ကတော့ Zinab Abdul Rahman ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါဒီကနေ့မနေ့အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.